Welcome to the Voice of America in Burmese.
Ningla Menekima, Washington Mirror of View American Dangani, Natasaku Kuni, January Lanesanye, Ingalin in a case, single, Nimasano Jamin, Chow Nagani, Kunanaiti, Lightometer, those and need, Laze, Laze Shitugani, Dai Tolin Tamawashi.
ကျမအင်ဂျင်နိုင်ပါမင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနေ့ကင်းသတင်းတွေကိုကြိုးကြောင်းနေတဲ့အတူကြီးညာပေးပါပါအမေရိကန်အစိုးရဂျန်ဒီယာဂျန်နာနေရာတွင်မှာလာဆာမြက်ပဲလုံလုံနေတဲ့ဝန်ထမ်းတွေဟာမျိုးချစ်ပုံကိုယ်လို့သမရကပြောပေမဲ့အစိုးရဂျန်ဒီယာပြန်ဖွင့်အောင်တော့ဘာတစ်ခုမှလုပ်မပြောသေးပါဘူးဗြိတိန်ဝန်ကြီးချုပ်ကအီယူကနေဗြိတိန်ခွဲထွက်မဲ့သူ့ရဲ့ဒုတိယအစီအစဉ ွားရောက်ပြီးတော့ဒုက္ခတွေတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့တင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့ဗုဒ္ဓဘုရားကမြမအရေးတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်တမ်မတ်ကြီးပြောသွားတာကတော့
So I think the next step will be to hear from the special envoy when she gets back.
ဒါကတော့မြမအရေးလုံခြုံရေးကောင်စီကနေကင်တွဲသွားမဲ့အဆင့်တွေနဲ့ပတ်သက်ပြီးပြောသွားတာပါ။တင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါရဲ့ရှင်။ဒါအပြင်အိန္ဒိယနိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့အခြေအနေနဲ့ဘူးလဲတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စီးပွားရေးကဏ္ဍတူတာဆောင်လေးအမေရိကန်တခွင်အစီအစဉ်စတာတွေကိုကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်အမေရိကန်အစိုးရရန်ညားတစ်စီးတစ်ပိုင်းရန်နာထအခြင်းအတွင်းလောက်ခမရပဲနဲ့အလုပ်လုပ်နေရတဲ့တိန်းနေချီတဲ့ရက်ဖက်အစိုးရဝန်ထမ်းတွေဟာကြီးမြတ်တဲ့မျိုးချက်ပုံစံတွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပေမဲ့ရက်ပေါင်း30ကျပ်ကြာဆန်းချင်းတက်တင်ခဲ့တဲ့အစိုးရရန်ညား၄ပုံ၃ပုံရက်ဆင်းထရမှုအဆုံးတတ်ဖို့ကတော့ဘာမှလှုပ်ဆောင်လာမတွေ့ရပါဘူး။သမ္မတထရမ့်ကအမေရိကန်နဲ့မက္ကဆီကိုကြားမျက်စက်တတိုင်းကာရံဖို့အတွက်သူ့ Twitter ကနေထပ်မံတောင်းဆိုလိုက်တာပါ။ဆယ်စုနှစ်နဲ့ခြေပြေးမိုးရစီဝါနဲ့ရာဇဝတ်မှုကင်းတွေလူသားချင်းစာနာမှုဆိုင်ရာလူအပ်မှုတွေရှိနေတဲ့နယ်စပ်ဒေသပြန်လည်ပြုပြင်ရေးနဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးအတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတကပြောပါတယ်။အစိုးရရန်တရားတစ်စိတ်တစ်ပိုင်းရန်တိုင်းထညနာထတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်လဆံမရပဲအလုပ်လုပ်နေကြရတာပါ။စနေတနင်္ဂနွေသတင်းပတ်ကုံမှာသမ္မတထရမ့်ကဒီရန်နာထတဲ့အစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်ဒီမိုကရက်လွှတ်တော်မတ်တွေကိုကမ်းလှမ်းမှုလုပ်ခဲ့ပြီးတရားမဝင်လာရောက်မှုတွေတားဆီးဖို့သူတည်ဆောက်ချင်တဲ့အမေရိကန်ဒေါ်လာ၅တသမာ9တန်းကိုဘီလီယံကိုပေးဖို့အတွက်တောင်းဆိုခဲ့တာပါ။ဒီလိုဒီတိုင်းတည်ဆောက်ဖို့အတွက်ဒီမိုကရက်တွေတောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကမိဘတွေနဲ့အတူတရားမဝင်လာတဲ့သူတိန့်နဲ့ချီကို၃နှစ်နေရပြန်မဖို့ပဲနဲ့အကာအကွယ်ပေးထားမယ်အစီအစဉ်အပြင်လက်တင်အမေရိကနိုင်ငံတွေကလည်းအကြမ်းဖက်မှုတဘာဝဘေးဒဏ်တွေကြောင့်အမေရိကန်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးတဲ့တက်တန်းတိုးပေးမယ်အစီအစဉ်တွေကိုသမ္မတကကမ်းလှမ်းခဲ့တာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်တုန်းကအစိတ်ခတ်အတိုက်ခိုက်ခံရတဲ့ရုရှားနိုင်ငံကတချို့ဟောင်းကိစ္စနဲ့ပတ်သက်ပြီးတော့ရုရှားစစ်ဖက်ထောင်လိုက်အကြီးအကဲတွေကိုဥရောပသမ္မတကရေးယူတန်ခတ်မှုတွေလုပ်လိုက်ပါတယ်။ရုရှားတချို့ဟောင်းဆာဂီးစကရီပယ်နဲ့သူ့ရဲ့သမီးယူလီယာတို့ကိုအစိတ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားစစ်ထောင်လိုက်အကြီးအကဲနဲ့လက်ထောက်တို့အပါအဝင်ရုရှား၄ဦးကို EU ဥရောပသမ္မတကနေတုန်းကဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာတွေ့ဆုံကြတဲ့EU နိုင်ငံကြီးဝန်ကြီးများစီဝေးမှာရေးယူတန်ခတ်လိုက်ကြပါရေးယူခံရတဲ့ရုရှားနိုင်ငံသား၄ဦးရဲ့ဥရောပသမ္မတအတွင်းကပိုင်ဆိုင်မှုတွေအလုံးကိုချိတ်ပယ်လိုက်မှာဖြစ်ပြီးတော့ဥရောပသမ္မတအတွင်းခီးတော်လာ권လဲသူတို့ကိုပိတ်ပင်လိုက်ပါတယ်အခုလိုလှုပ်ဆောင်မှုဟာအချိန်မြင့်မရှိတဲ့လုပ်ရဖြစ်ပြီးဒီရုရှားနိုင်ငံကပယ်ချလိုက်ပါတယ်အစိတ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ခိုင်မာတဲ့တပ်တွေထောက်ထားတွေအခုချိန်ထိတခုမှလည်းမတွေ့ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပစကော့ဖ်က EU ရဲ့ဆွဆွဲချက်အပေါ်မှာတုံ့ပြန်ပါတယ်အခုလို EU ယူပကဒစိမ့်ဆန်ဆန်လို့ရအပေါ်မှာရုရှားဘက်ကလက်တုပ်ပြန်ပိုင်ခွင့်ရှိတယ်ဆိုပြီးတော့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်ဗြိတိန်ဝန်ကြီးချုပ်ထရေဆာမေကသူ့ရဲ့ဗြိတိန်နိုင်ငံ EU ကနေခွဲထွက်မဲ့ဒုတိယအစီအစဉ်ကိုတင်းလာနေမှာချပြလိုက်ပါတယ်ဒီဒုတိယအစီအစဉ်ကပထမဆုံးကသူတင်ပြခဲ့တဲ့အစီအစဉ်နဲ့အတော်တူးနေတာပါ ဝန်ကြီးချုပ်မီဟာ EU အရေးကနေအိုင်ယာလန်နဲ့နယ်စပ်ကျော်ဖြတ်မှာစစ်ဆင်မှုတွေတိုးမဲ့အရေးထိအပြောင်းလဲအလုံးကိုစိတ်ချအောင်လုပ်ပြီးမှ EU ကနေဗြိတိန်နှုတ်ထမဲ့သူ့ရဲ့အစီအစဉ်ကိုရေးဆွဲပြီးပါလီမန်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူဖို့အတွက်လှုံ့ဆော်နေတာပါသူ့ရဲ့လုပ်ရက်ကိုမယုံနိုင်အောင်အံ့ဩရတယ်လို့အတိုက်ခံတွေကပြောဆိုခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ရဲ့ပထမအစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာတခဲနဲ့ကန့်ကွက်ခဲ့ကြတယ်လို့ EU ဥရောပတမကကလည်းပြန်လည်ညှိနှိုင်းမှုတွေလုပ်မှာမဟုတ်ဘူးလို့ပြောခဲ့တာပါEU ပါလီမန်ကဂျမ်နီဆိုရှယ်လစ်အဖွဲ့ခေါင်းဆောင်ကလည်းဝန်ကြီးချုပ်မီးယားအရင်တင်ပြချက်အတိုင်းပဲဆက်လုပ်ဖို့လုပ်ရင်းနဲ့အချိန်ဖြုံးနေတယ်လို့ပြောပါတယ်။အခုလိုဝန်ကြီးချုပ်ရဲ့တင်ပြချက်တွေအဆင်မပြေဖြစ်နေချိန်မှာ EU ကနေဗြိတိန်ခွဲထွက်ရာတူးတယောက်တဲ့ပုံမှာပဲလုံးဝမူတည်နေတာမဟုတ်ဘူးဆိုတာသူသိကြောင်းလည်းပြောပါတယ်။လာမယ့် January 29ရက်နေ့ဗြိတိန်လွှတ်တော်မှမဲခွဲဖို့လုပ်တဲ့အခါသူတင်ပြတဲ့အစီအစဉ်ကိုလွှတ်တော်မှတွေပြန်လည်ပြန်ဆင်နိုင်တယ်လို့သူကပြောပါတယ်။ EU ကနေဗြိတိန်ခွဲထွက်ဖို့လုပ်မယ့်ရက်ကနောက်နှစ်လတိတိဖြစ်တဲ့ March 29ရက်နေ့ဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်ပါတီရဲ့ထက်လွတ်တော်မှကမလာဟဲရစ်ဟာလာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်လိုက်ကြောင်းမနေ့ကကြောက်တဲ့မာတင်လူသာခင်းနေ့မှာကြေညာခဲ့ပါတယ်ကမလာဟဲရစ်ဟာထက်လွတ်တော်အမတ်အဖြစ်ပထမဆုံးကျင်းတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတစ်ဦးဖြစ်ပြီးသူ့ရဲ့ဖခင်ကဂျမေကာနိုင်ငံကမိခင်ကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချလာခဲ့ကြသူတွေဖြစ်ပါတယ်ကမလာဟဲရစ်ဟာတရားမျှတမှုလူမှုကျင့်ဝတ်ကောင်းမွန်ရေးနဲ့ဒန်းတူညီမျှရေးတို့အတွက်တိုက်ပွဲဝင်နေသူတဦးဖြစ်သူ့ကိုယ်သူကြီးညာထားသူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအမေရိကန်ရဲ့စံတန်မိုးတွေရရှိရေးတိုက်ပွဲဝင်မှုကြွေးကြော်နေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါ်မှာမူတည်နေတယ်လို့လည်းသမ္မတဖြစ်ဝင်ရွေးကောက်မှုဆုံးဖြတ်ထားတဲ့ဒီမိုကရက်ပါတီထက်လွတ်တော်မှကမလာဟဲရစ်ကပြောပါတယ်။သူဟာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်တလူတော်မှတက်တန်း6နှစ်မှာကမလာဟဲရစ်ကဒုတိယနှစ်အဖြစ်လက်ရှိတာဝန်ထမ်းဆောင်နေပြီးလက်ရှိသမ္မတတော်နဲ့ထရမ့်အစိုးရအပေါ်မှာခက်ဆက်ဆက်မေးခွန်းတွေထုတ်နေတဲ့အဓိကတိုက်ခန်းအမှတ်တူလည်းဖြစ်ပါတယ်အသက်54နှစ်ရှိဖြစ်တဲ့ကမလာဟဲရစ်သာလာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်တယ်လို့ပထမဦးဆုံးအာရှအနွယ်ဝင်အမေရိကန်သမ္မတဒုတိယမြောက်အာဖရိကန်အမေရိကန်သမ္မတတူလည်းဖြစ်လာမှာဖြစ်ပါလေ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 933 အိုင်ဒိုမီတာ40 kHz 983ညအိုင်ဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရစေ
VOA American တင်္ဂမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရန်ကြီးလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းပေါ်က0လိုင်းစုံမှာခိုလုံနေထိုင်တဲ့ရွှေဂျာဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။မစ်ရန်ကြီးလီဟာဒုက္ခသည်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခြေအနေတွေမေးမြန်းခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်သူတွေက VOA ကိုပြောပါတယ်။ဒုက္ခသည်တွေဘက်ကကုလသမဂ္ဂပါဝင်နိုင်ငံတကာလုံခြုံရေးတပ်တွေဘက်ကသူတို့အတွက်အထူးလုံခြုံရေးယူပေးဖို့တောင်းဆိုခဲ့ကြတယ်လို့ပြောတာပါ။အင်္ဂါနေ့မှာတော့မစ်ရန်ကြီးလီဟာကောက်ဆက်ပဇာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းအပေါ်ဝင်ရွှေဂျာဒုက္ခသည်စခန်းတွေကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ပြတ်ကြခီးစဉ်တွင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရွှေဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရစီစဉ်နေတဲ့ဘာရှန်ချန်စခန်းကိုလည်းသွားရောက်မှာဖြစ်ပါတယ်။သူ့ခီးစဉ်ဆုံး January 24ရက်နေ့မှာတော့ဒက္ကန်မြို့တော်ကလာမေရီဒီယန်ဟိုတယ်မှာဒက္ကန်ဆန်တော်ချိန်ညနေ9နာရီမြန်မာဆန်တော်ချိန်ညနေ6နာရီမှာတင်းစားရှင်းလင်းပွဲကျင်းပမှာဖြစ်ပြီးအခုခီးစဉ်တွင်တွေ့ရှိချက်တွေကိုလာမယ့်မတ်လလူခွင့်ကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာဖြစ်ပါတယ်။မစ်ရှန်ကြီးလီကိုမြန်မာဆွေက2019ဒီဇင်ဘာလကလေးကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပြီးကုလအထုကိုယ်စားလှယ်လုပ်ရတွေကတစ်ဖက်သက်ဆန်တယ်လို့ပြောဆိုထားပြီးဆက်လက်ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။
နောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့လာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာနောက်တစ်ကြိမ်တွေ့ဆုံကြဖို့ရှိပြီးတော့ဒီထိပ်သီးတွေ့ဆုံမှုမတိုင်ခင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုတို့နောက်ကိုရီးယားရေးပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမေတုံးကပြောပါတယ်ဇန်နဝါရီလ20ရက်မနေ့တုန်းကသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတာပါနောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုဝန်ကြီးပွန်ပီယိုနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကွန်ကျွန်းခွာတို့ပြောဆိုခဲ့ကြပြီးဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုခိုနိုနဲ့တော့မြောက်ကိုရီးယားနဲ့ဆက်စပ်ညီညာရေးနောက်လာမယ့်ခြေလှမ်းတွေအကြောင်းဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ် Pigger thought that Nedongaro, the North Korea Council, Kim Jong Un, Yaleo, Duke Tak, Kim Yong Chone, Tamna, Donald Trano, Emiroma, Minikuze, Jatus, and Vidavari, North Korea Nuclear Lenet, Chatanese in Nepatavido, two temporary drone machine, Vilo, Tamna Trangas and Nedonga Piovari, Tudiajin, Tamna Tran and North Korea Council, Kim Jong Un, Twiston Yame, Niane, Niya Tijaburon, and Nangalonga, Tiaw, and Virginia Rivau.
ဒီနေ့နိုင်ငံအခြေလက်ဆိုင်ရာစောင့်ကြည့်ဖွဲ့ CNIR ကအမေရိကန်ခြေဆိုင်Google ကုမ္ပဏီကြီးကိုဒဏ်ဝေအမေရိကန်ဒေါ်လာ50ခုနှစ်တန်းဒဏ်ဝေချပါတယ်ဒီကုမ္ပဏီဟာ
လူလူစီကသူ့ရဲ့အဆင့်မြင့်တဲ့ပွင့်လင်းမှုနဲ့မြင်သားတဲ့ထိန်းချုပ်မှုမျှော်လင့်နေတာဖြစ်ပြီးဒီမျှော်လင့်ချက်နဲ့ကပ်ညီတော့သူတို့လုပ်မယ်လို့ဂူဂယ်ကပြန်ပြောခဲ့ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့မာတင်လူသာကင်းမတ္တရနေရာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နေတုန်းကတော်ရုပ်ပြီးတော့ကာဘာပြုခဲ့ပါတယ်။ပြည်သူ့အခွင့်အရေးခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယ ြေခဲ့ပါဘူး။ဂျော်ဂျီယာပြည်နယ်ကအတ္တလန်နာမြို့မှာမာတင်လူသာကင်းနေထိုင်ခဲ့တဲ့နေရာကိုတမိုင်းဝင်ဥယျာဉ်ဖြစ်သတ်မှတ်ထားပြီးတော့အဲ့ဒီနေရာဟာအစိုးရရန်နေရာရပ်တန့်လို့ပိတ်ခင်ထားခဲ့ရတာပါ။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှ2019ခုနှစ်အတွင်းမြမရေးဆုံးဖြတ်ချက်ချနိုင်ရေးအမြဲတမ်းဖွဲ့ဝင်ပြည်ထောင်နဲ့ပြည်သူတို့ကကြိုးပမ်းနေပြီးဇန်နဝါရီလ16ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှပြီးခဲ့တဲ့ဗုဒ္ဓဘုရားကပြုလုပ်ခဲ့တဲ့တကပိတ်ဆွေးနွေးပွဲအတွင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီနောက်ကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲတို့ကအသီးသီးအစီအခံတင်ပြခဲ့ကြပါတယ်။ဒီကနေ့နှစ်ဒီဇင်ဘာလကလေးကမြမရေးဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတဲ့ဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှတစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်သွားမယ့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်မတ်ကြီးကယ်ရင်ပီယော့စ်ကဆွေးနွေးပွဲအပြီးသတင်းထောက်တွေကိုအခုလိုပြောပါတယ်
We still got the resolution but we don't have any immediate plans
ကျွန်တော်စီမှာမြမရေးဆုံးဖြတ်ချက်မူကြမ်းရှိထားပါတယ်ဒါပေမဲ့လုံခြုံရေးကောင်စီမှာအဖွဲ့ဝင်အသစ်တွေအများအပြားရှိနေတဲ့အတွက်ဒီမူကြမ်းနဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်ဖို့အစီအစဉ်ကျမတို့စီမှာချက်ချင်းမရှိသေးပါဘူးဒါပေမဲ့နောက်တစ်ဆင့်ကတော့အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြန်လာတဲ့အခါမှာသူ့ရဲ့အစီအခံတင်ပြချက်ကိုကျမတို့လုံခြုံရေးကောင်စီကနားထောင်ဖို့ဖြစ်ပါတယ်
ဒါ့ပြင်လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအခြေအနေတိုးတက်မှုမရှိသေးတဲ့အပေါ်မှာအလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းတမတ်ကြီးကရင်ပီယားစ်ကဆိုပါတယ
် The council was very concerned about the situation with the refugees they want the MOU
လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မကင်းဖြစ်နေပါတယ် MOU နားလည်မှုစာချုပ်လာမှသဘောတူညီထားတဲ့အတိုင်းမြန်မာဆိုရအနေနဲ့လိုက်နာအကောင့်ထည့်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကလိုလားပါတယ် UNHCR နဲ့ UNDP တို့ဘက်ကတော့အဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအသေးစိတ်ရှင်းလင်းတင်ပြနိုင်ခဲ့ပါတယ်။အဲ့တော့နောက်တစ်ဆင့်ကတော့အထူးကိုယ်စားလှယ်ပြန်လာတဲ့အခါမှာဒီကိစ္စတွေကိုလုံခြုံရေးကောင်စီမှအသေးစိတ်ပြန်လည်ဆွေးနွေးကြဖို့ရှိပါတယ်။
ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံပယ်ချခံရတဲ့ပုံမှာလုံခြုံရေးကောင်စီအဖွဲ့ဝင်အတော်များများကအတော်လေးစာနာစိတ်မကောင်းဖြစ်မိကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွှတ်ပေးဖို့မြမအစိုးရကိုတောင်းဆိုကြောင်းလဲတမ်မတ်ကြီးကရင်ပီယားကပြောကြားခဲ့ပါတယ်။အခုလိုလုံခြုံရေးကောင်စီမှာပြီးခဲ့တဲ့သတင်းပတ်ကမြမအရေးတကပိတ်ဆွေးနွေးခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဦးဟောင်တူစွန့်ရဲ့တုံ့ပြန်ချက်ကိုမေးကြည့်ရမှာတော့
ဒီကတော့သူတို့ဒါဘာမှထူးထူးဆန်းဆန်းတော့မဟုတ်ဘူးခင်ဗျ။ဘာလို့ဆိုတော့2019အစားနေပြီးတော့ဟိုကျွန်တော်တက်တက်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရခိုင်ကိစ္စကတော့လူရင်းကောင်စီမှာတော့သူတို့ကအခါအားလျော်စွာဆွေးနွေးနေတာရှိပါတယ်။သူတို့ခီးစဉ်တွေလည်းရှိတယ်နောက်ပြီးတော့ presidential statement တွေလည်းထုတ်ခဲ့တာလည်းရှိတယ်လေ။ကြားထဲမှာကအဖွဲ့ဝင်နိုင်ငံတနေငါတောင်းဆိုလို့ရှိရင်တို့ကလုံခြုံရေးကောင်စီကတို့ကဆွေးနွေးလို့ရတယ်လေ။ဆွေးနွေးလို့ရတယ်ဆိုတော့ agenda item ni ne mhou pe ne any other business nau ka ni bro chu nu tu swin nu lu ya ba de da procedural pain so da ho taw so de lu shi lo shi yin swin nu lu ya de ha a lo kuna ho resolution kai sa ga lo tu lu a ho ta sin to bi lo bo bya di ya khan kai sa go thong pye che bo no cha bo de uk ga lo tu lu chu sa ni da drop yee bi lo hle ni da lo ho tu lu la ne chi lo shi no shi lo shi ni ba de da me ဒီအားလည်းပဲအဲထဲမှာသဘောမတူတဲ့နိုင်ငံတွေရှိတယ်ကျွန်တော်ဒီကိစ္စကဟိုမြန်မာနိုင်ငံရဲ့ကိစ္စဖြစ်တယ်နိုင်ငံလူသားချင်းစာနာထူထောင်မှုဒီနေရာတိတ်ဆောင်သွားဆက်ပြီးသွားတဲ့လူတွေကိစ္စတော့ဘင်္ဂလားဒေ့ရှ်ကလုပ်နေတဲ့ဟာတွေဒီဟာတွေကိုသူတို့ဆက်လက်ပြီးလုပ်ဖို့လိုတယ်ဆိုတဲ့ဟာတွေဒီဟာတွေကျွန်တော်ဘက်ကနေပြီးတော့ဘောရက်တည်တဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့သူတို့ဒီဟာကိုတင်မယ်ဆိုလို့ရှိရင်တော့အားလုံးရဲ့သဘောတူညီချက်မရနိုင်ဘူးဒါတော့တည်ကြတယ်လေတည်ကြတယ်ဆိုတဲ့အခါသူတို့ကဒါချိန်ဆနေတဲ့သဘောပါပဲဆိုတော့အဲတော့ UK တို့ပြင်သစ်တို့အထူးသဖြင့်ပေါ့အနောက်နိုင်ငံတွေ UK ပြင်သစ်ကတော့သူကတော့ resolution တခုတော့လိုချင်တာပေါ့ဒီဟာကတော့သူလုပ်နေတာပါ
လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ် Antonio Guterres ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Bugana နဲ့မြန်မာအစိုးရကအနီးကပ်ပူးပေါင်းဆောင်ရွက်နေပြီးအထူးကိုယ်စားလှယ်ရဲ့ရုံးခန်းလက်ရှိခီးစဉ်အတွင်းဖွင့်လှစ်နိုင်ရေးအတွက်လည်းပံ့ပိုးကူညီပေးနေကြောင်းမြန်မာတမ်မတ်ကြီးဦးဟောင်တူစွန်းက VOE ကိုပြောပါတယ်ရှင်
ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြမ်းတဲတွေကြုံနေရချိန်မှာအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမဲ့အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြမ်းတဲနဲ့ပတ်သက်လို့အနာဝိုင်းဒီအနေနဲ့ဘလို့ကန်တွေဖြစ်ရှင်းတင်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တော်ရရှင်တွေရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မိများဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလံအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆတွေကိုစာနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေကချင်ပြည်နယ်အစိုးရဖွဲ့ဝင်ဝင်ကြီး3ကိုပြည်နယ်ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်ကျမတို့ရဲ့ VOE မြန်မာပိုင်းသတင်းတောက်မတ်မေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်
ဇန်နဝါရီလ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန်ချက်အရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကပြည်နယ်ဝန်ကြီး3ကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစာတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါတယ်။နှုတ်ထွက်စာတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးဦးမြင့်သိန်းလူမှုရေးဝန်ကြီးဒေါက်တာတင်းလွင်နဲ့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လှအောင်တို့ဖြစ်ပါတယ်။ဒီလိုစတင်ဖို့ညွှန်ကြားခံရသူတွေကစိုက်မွေးဝန်ကြီးဦးမြသိန်းကတော့ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးပို့ထားတယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။လက်ရှိပြည်နယ်ဝန်ကြီး၃ပါးနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောတာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်လို့ဆိုရတဲ့ပတ်သက်ပြီးတကယ်လောက်ဆောင်ခန်းချင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တကယ်ထွက်ခိုင်းမယ်လို့တော့ကျွန်တော်မယုံကြည်ပါဘူး။သို့တော်တရင်ရတော့ထွက်နေတယ်ကျွန်တော်တို့တိကျဘာမှကျွန်တော်တို့လုံလံမေးမြန်းလို့မရသေးပါဘူး။ဘာဖြစ်မှန်းအမှန်တကယ်ဘာဖြစ်ခဲ့မှန်းကိုကျွန်တော်မသိဘူ
းလက်ရှိမှာတော့စိုက်မွေးဝင်ကြီးဦးမြသိန်းကဝင်းကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ်ထွက်စာတင်ပြီးပြီလို့ပြောဆိုထားပါတယ်ဝင်းကြီးချုပ်ရဲ့ဆောင်ရွက်ချက်ပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့စိုက်မွေးဝင်ကြီးဦးမြသိန်းကတိုင်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဒေါက်တာမျိုးညွန့်က
အဖြစ်မှန်းကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ဘာဆက်လုပ်ရမလဲစဉ်းစားလို့ရမယ်ခင်ဗျာသူပြောတာနဲ့သူကမီဒီယာတွေပြောတာကြားထဲမှာကိုပို့ရတာတော့ကွဲလွဲမှုတချို့ရှိနေပါလေအဲ့တော့ကျွန်တော်တို့ဘာမှမှတ်ချက်ပေးလို့မရပါဘူ
းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှ263ရနိုင်ငံတော်အပေါ်တစ္ဆာမဆောင်တည်တာကိုချင်းတရားပြက်ပြားတာပိတ်အပ်ထားတဲ့တာဝန်ကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တစ်ချက်ချက်နဲ့ဝန်ကြီးတူဦးကိုဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့တိကျခိုင်မာတဲ့အချက်မရှိပဲဆွဆွဲပစ်တင်ခွင့်မရှိသလို Atin atja piyapi nautra kaina myugule lolo miyababu. Lungan tawen mchi bionne wengji chowne wengji rego. Yaru gane nautra po. Nangeno tamara gata. Nyuncha nangjaone. Nyuncha chakko malai naayinle. Tawen gane yase kwen shire lo piyatan taware. Lessi tize ureya. Lungan tawen mchi bionne wengji chowne wengji rego. Yaru gane nautra po nyuncha naayinle akwen anago. Nangeno tamara gata pitaraba. Kulo Winji Tong Nota Satin Kainane Patalo, Kachimbine Winji Jo Dota Kaonga, Digane Nijina Muma, the end out to Twisso Mimian Tema, a Kulo Pizavare.
The Mimia Haradi, Angelua, also ye, Quesitia, Suyas, also ye, Quesitia. Also ye, Quesitia, you are change of command here. Since the assistant cooked the Yunjade, do you lose everybody? Dago.
When you know trouble, don't send Sujiga, Nunjara, home hold, the end of the gun, Mimia Naguro, Kachin when you joke, did it jab, Tijara, Mashibe, attack us, or along Pare, Loda, Tija, Kivari. Dido, drink, the Nina, you dine when you joke, low sound, Jadrine, but the Lule, big area by Niga, the Dinu, Traponia, Shigabi, party in a Leshi Maro. ဒီကချင်ဝင်ကြီးတုံးဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတနင်္လာရီတိုင်းဒေသကြီးဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်လို့သုံးတရားတိုင်းကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးရလို့မရှိသေးဘူးလို့ဒေါက်တာမြင့်ညွန့်ကပြောပါတယ်။တာပြင်ပါတီကနေအပီးတိုင်းထုတ်ပေထားပြီးဖြစ်တဲ့အေယာဝတီတိုင်းဒေသကြီးလွတ်တော်ဒုက္ကဋ္ဌနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝင်ကြီးဌာနတွ ုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဦးမျိုးညွန့်ကပြောဆိုသွားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မိခါပါရှင်။ကျမတို့အင်္ဂါနေ့နေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးစိုးရိမ်ချက်ကြောင့်အိန္ဒိယမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်လာကြပါတယ်။ရိုဟင်ဂျာတိမ်းနဲ့ချီခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဖို့လူမောက်ခိုးကူးသူတွေကိုငွေပေးပြီးလာကြရတယ်လို့လည်းအိန္ဒိယဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကပြောပါတယ်။အိန္ဒိယနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံတင်ပြထားတဲ့ AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကီထိုက်ကပြောပြမှာပါရှင်။
အိန္ဒိယနိုင်ငံမှာနှစ်နှစ်ချီနေထိုင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကဌာနေပြန်ပို့ခံရမယ့်အရေးစိုးရိမ်ချက်ကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေကြပါတယ်။ဒီသတင်းပတ်ဒီအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်လာကြတဲ့ဒုက္ခသည်1300ရှိပါတယ်။အိန္ဒိယကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဇာကီယာဟူစိန်ကအခုလိုပြောပါတယ်။မြန်မာနိုင်ငံကိုဘယ်လိုပြန်လို့ရမလဲ?အကြမ်းဖက်မှုတွေကဖြစ်နေသေးပါ။ငြိမ်းချမ်းသွားမှပြန်လို့ရမှာလို့သူကပြောသွားတာပါ။အိန္ဒိယအစိုးရက2018ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်200ကျော်ဖမ်းဆီးခဲ့ပြီးဒီရေအတွက်ကနှစ်ပေါင်းများစွာအတွင်းအများဆုံးအရေအတွက်ဖြစ်ပါတယ်။လက်ရှိအိန္ဒိယမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်4000လောက်ရှိနေတာပါ။ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကအိန္ဒိယကရိုဟင်ဂျာတွေကိုအတိအမှတ်ပြုကတ်ထုတ်ပေးထားပေမဲ့တခြားအကူအညီတွေတော့မရဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့တဲ့ကမဲဟူစိန်ကအခုလိုပြောပါတယ
်။အိန္ဒိယမှာတဲ့အရာတွေခေါ်တော့ယူနီဆာရခေါ်လို့ဆက်ကဲမတော်တော့ယူနီဆာရကမတော်ဒီကတ်ဒီ
အိန္ဒိယနိုင်ငံထဲမှာကျွန်တော်တို့ကိုဆူရကရောကုလသမဂ္ဂကရောကူညီတာမရှိပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကလုပ်ပေးတာတခုကတော့ကျွန်တော်တို့ကို ID card တွေပေးထားတာပါဒါကြောင့်ကျွန်တော်တို့အနေနဲ့ဖျားဝတ်ပြုနိုင်တယ်သွားလို့လာလို့ရတယ်ရဲတွေကနှောက်ယှက်ပေးတာမရှိပါဘူးအခုတော့ကျွန်တော်တို့မြန်မာပြည်ကိုပြန်ပို့ဖို့ပြောထားတဲ့အစိုးရဘက်ကဖျားပေးတာတွေရှိနေပါတယ
်အိန္ဒိယနိုင်ငံတွင်မှာရိုဟင်ဂျာတွေရောက်ရှိနေထိုင်နေကြတာနှစ်နှစ်ချီရှိခဲ့ပါပြီဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဒီနှစ်ဇန်နဝါရီလမှာတည်းကအိန္ဒိယအစိုးရကရိုဟင်ဂျာဒုက္ခသည်12ဦးကိုမြန်မာဘက်ပြန်ပို့ခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုစီးရင်ကောက်တာတွေလည်းလုပ်ခဲ့ပါတယ်။ဒီနောက်မှာတော့တဏှေပြန်ပို့ခံရမယ့်အရေးစွန့်ရင်ကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုမောင်ခိုကူးသူတွေအခုအညီနဲ့ထွက်ပြေးလာကြတာလို့ဒုက္ခသည်တူဖြစ်တဲ့ရာမက်ဦးလာကပြောပါတယ်
။အားရအိန္ဒိယသူနာရှိတဲ့ဂျေဒအရှိတဲ့အဆူရီဂရီယာဘော်ဒါ
အိန္ဒိယဘက်ကနေနေဆက်ကိုခိုးဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာတာပါတဲ့။ဒီကိုလာဖို့အတွက်မောင်ခိုလမ်းကြောင်းကလုပ်ပေးသူတွေကိုပိတ်ဆံပေးရပါတယ်။
သူတို့အတွက်တိတ်ကိုခက်ခဲကြမ်းတမ်းနေဘင်္ဂလားဒေ့ရှ်ကိုရောက်ဖို့အတွက်ရှစ်ရက်ကိုရလောက်ကြာပါတယ်လို့ပြောသွားတာဖြစ်ပါတယ်။အိန္ဒိယကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ထွက်ခွာလာနေကြဆဲဖြစ်ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာကလင်းငယ်စစ်ခွန်အုပ်အပါအဝင်ရိုဟင်ဂျာမွတ်စလင်30တဦးတို့တောင်းတနေပြီး ဘေဘက်ကမှာလက်မခံသေးဘူးလို့လဲဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောတဲ့အကြောင်းAFP သတင်းကဖော်ပြပါတယ်။အိန္ဒိယဘက်ကနေဆက်မှာရွေးဖြင့်တဲ့နှလုံးပေးထားပြီးဒုက္ခသည်တွေလက်ရှိနေထိုင်နေကြပါတယ်။အိန္ဒိယနိုင်ငံဂျမူးနယ်ကက်ရှမီးယားပြည်နယ်ကနေဇန်နဝါရီလ17ရက်နေ့မှာပထမအထုပ်ရောက်လာခဲ့တာလို့ဘင်္ဂလားဒေ့ရှ်နေသားဆောင်တမှုဒုတိယဗိုလ်မှူးကြီးဂိုလ Pigare, Denning Ninika, Ruinya Doka Deri, ye see we Tanya Bari, India ye Jama ye Sashamu Gane, Gula Damaga, Doka de Miasaya, Ejensiga, a Tauta Tobe Tare, Doka Derigo, India Baga Lekambo, Bangladesh Baga, Piosu Niraba. Rohingya Sude Tong Nongo, Dearway Lemakane, Myama Suya Bagaro, India Baga Bianbo Durigo, Below Bonsa Lekan Gedle, Surado, Shinshin Lin Madia Babu, Tabime, Myama Baga, Twebye Yaduri Alungo, Sizibi, Bian Lekame, Lupiosu, Tabime, Bangladeshma Koloni Tade, Bene Chide, Rohingya Rigaro, Tani Bianbo Adwe, Rohingya Apsi, Tima Pubo, Nanganapsi, Ama Ganja Bibu, Downsu Nijabarishin.
မဲ့တင်ကြီးထိုက်ပြောပြသွားတာပါထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချန်ချင်းရိုင်းခရိုင်ချင်းရိုင်းခီယိုင်အတွင်းမှာခီးတဲ့တင်ကာဒစီဘော်ကနေကာလာတန်ဘူဘန်ဝေတန်း600နီးပါးတန်ဘူးရှိတဲ့စိတ်ကြွစီအများပြားကိုမနေ့ကဖန်စီရမိခဲ့ပါတယ်အဲ့ဒီစိတ်ကြွစီတွေဟာမြန်မာနိုင်ငံဝါဒေတာတောင်ပိုင်းမှာထုတ်လုပ်တားလို့ထိုင်းရဲတပ်ဖွဲ့
ဒုတိယရဲကြုပ်ကသတင်းစာရှင်းလင်းပွဲအတွင်ပြောတာပါတယ်ဒီကြောင့် တင်းလုံးကတကြောင်းသွားခီးတယ်တွေကိုပို့ပြီးပြန်လာတဲ့ပုံစံမျိုးနဲ့ကားပေါ်မှာခီးတယ်တွေမပါဘဲမောင်းလာခဲ့တဲ့ပထုံထားဒီလိုက်စင်နဲ့ခီးတယ်တင်ကားဟာရှေ့ကနေလမ်းကြောင်းကြည့်ပေးတဲ့ကားငယ်တစ်စီးနဲ့အတူချင်းရိုင်ခရိုင်မဲရောင်မြို့ထဝီရက်လမ်းမှာဇန်နဝါရီလ20ရက်နေ့တနင်္ဂနွေနေ့မနေ့တနာရီကျော်လောက်ကအောင်းနေလာတဲ့အချိန်ရဲတပ်ဖွဲ့ကားတွေကနောက်ကနေလိုက်လံဖမ်းဆီးခဲ့ကြတာ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ 现在的大家无言猫狗看见的苦干的时间路上的那些比脑鬼的生人的都这个生来跑头盘西装马匹的路来都也就个表述咋办呢无言压榨的个特地被他拉开了开那眼那个无言谁话的颠簸的那个压榨不呢不老喵喵不不没落单盘西装马匹的路来也就个特地被表述咋个办呢开那白马了那套是个姑娘你啥白啊啥比谁抓这里在带盘西米里的路比给人那个肉开那白的苦的咖啡谁抓这边路也担保你要是谁抓了盘西那个人所比太阳那白你个表述给我的
VOM 你妈白的领导没一妈白是今天也的 VOM 你妈白是先过 Facebook 上面那片的 VOA Bamis News 咖你嘞大家应该是那样吧应该你能看ဒုတိယပိုင်းအစီအစဉ်ကိုမကြာခင်တင်ဆက်မှာဖို့ဆက်လက်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့တော့ဒါတင်ပို့မှုအားလုံးရဲ့100ခန့်တော့ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပကခုန GST ထုတ်တဲ့ဟာတော့ဈေးကွက်အားလုံး
တကတော့မြမစံတင်ပို့မှုပေါ်ဥရောပသမဂ္ဂကအခွန်စတင်ကောက်ခံနေတဲ့အပေါ်မှာရိုက်ခတ်မှုအလားအလာတွေနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလှတပုတ်ကိုကြားမှာပါရှင်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ဖေဖော်ဝါရီလထဲမှာဒုတိယအကြိမ်တွေ့ဆုံကြမယ့်အကြောင်းအမေရိကန်ဘက်ကကြေညာထားပါတယ်။ဒီအလားအလာတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Ralph Jennings ရဲ့သတင်းလှော်ကိုကိုကျော်အောင်လွင်ကပြောပြမှာပါရှင်။
နော်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကအခိုင်အမာပြောဆိုနေပေမဲ့လည်းဘလောက်ထိတိုးတက်မှုတွေရှိနေတယ်လဲဆိုတာကတော့တဲတဲကွဲကွဲမသိရသေးပါဘူး။လာမယ့်လဖေဖော်ဝါရီလကုန်ပိုင်းမှာသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့ကြေညာထားတယ်ဆိုပေမဲ့လည်းဘယ်မှာတွေ့ဆုံကြမှာလဲဘယ်နေ့မှာတွေ့ဆုံကြမှာလဲဆိုတာကတော့မြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကရောတရားဝင်မကြေညာသေးပါဘူး။နျူကလ িয়ার လက်နက်ပြတင်းဆိုင်ရာဆွေးနွေးမှုတွေကတိုးတက်မှုတွေတော်တော်ရနေပြီလို့ခန့်မှန်းပြောဆိုမှုတွေရှိနေတယ်ဆိုပေမဲ့လည်းတကယ်လက်တွေ့မှာတော့တိုးတက်မှုတွေရှိမနေဘူးလို့ Washington DC ခြေစိုက် Heritage Foundation အဖွဲ့ရဲ့အရှိမြောက်အာရှအရေးအကြီးတန်းသူတွေသည် Bruce Glanger ကပြောပါတယ
် Even a few days ago Vice President Pence said that you know that we're still waiting for North Korea to commit to denuclearization
နျူကလ িয়ার လက်နက်ပြတင်းရေးကိုမြောက်ကိုရီးယားဘက်ကခိုင်မာဆုံးဖြတ်ချက်ချပြီးတော့လုံဆောင်ဖို့ကိစ္စကိုအမေရိကန်ဘက်ကစောင့်နေရုံပဲလို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်ဒီလိုအခြေအနေကအမေရိကန်နဲ့မြောက်ကိုရီးယားကြားမှာရှိနေခဲ့တာပြီးခဲ့တဲ့နှစ်ထိပ်သီးတွေ့ဆုံမှုပြီးခဲ့တဲ့ကမဟုတ်ပါဘူးဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိလာခဲ့တဲ့အခြေအနေပါလို့ Bruce Glanger ကပြောခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေနောက်တစ်ကြိမ်ပြန်တွေ့ကြဖို့အရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းထားတယ်ဆိုပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်ကပြင်းမှန်းအဖြစ်တိုးတက်မှုရှိတဲ့လက္ခဏာတွေအ ਨੇ ချင်းရှိတာကလွဲပြီးတော့ရပ်တန့်နေကြတာလရည်နဲ့ချီပြီးတော့ရှိနေပါပြီ။နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးကိုအမေရိကန်ဘက်ကထက်မြောက်ကိုရီးယားဘက်ကပို့ပြီးတော့လိုလားနေပုံရတဲ့အကြောင်းပထဝီနိုင်ငံရေးဆိုင်ရာလေ့လာမှုလုပ်ငန်း Stratford Company ရဲ့မာဗျူဟာသုံးသပ်ရေးဒုက္ခထ Rodger Becker ကပြောပါတယ
်။ It seems that the North Koreans are the ones who have been driving the push for this second summit almost more so than the United States.
ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုဖြစ်ပေါ်အောင်မြောက်ကိုရီးယားကအမေရိကန်ထက်ပိုပြီးတော့တွန်းအားပေးနေပုံရပါတယ်။ Kim Jong-un ရဲ့နှစ်သက်ကူးမိန်ခွန်းအတွင်းအမေရိကန်နဲ့ဆက်ဆံရေးမှာအပြုအမူတွေကိုပြောင်းလဲဖို့လိုအပ်နေတယ်။ဒီလိုမှမဟုတ်မြောက်ကိုရီးယားရဲ့အစီအစဉ်တိုင်းပဲဆက်သွားမလားဆိုတာကိုထက်သွင်းပြောဆိုထားပါတယ်။မြောက်ကိုရီးယားဟာအခြေအနေတွေအားလုံးအဆင်ပြေသေးကြအောင်တရုတ်နိုင်ငံကိုလည်းထိဆက်ထားပါတယ်။တရုတ်ကသူတို့ရဲ့အနောက်မှာအသေးချာရှိနေပြီဆိုမှအမေရိကန်နဲ့ဆက်ဆံမှုတွေလုပ်လာခဲ့တာလို့ Rodger Becker ကပြောခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆိုင်ရာကိုယ်စားလှယ်တင်မြုံချိုးနဲ့သမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့တောက်ကြနေတုန်းကအချိန်နှစ်နာရီနီးပါးတွေ့ဆုံခဲ့ကြပါတယ
်။
တက်မှုတွေအများကြီးကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။ဒီအကြောင်းတွေကိုသတင်းမီဒီယာတွေကမဖော်ပြကြပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေတယ်ဆိုပေမဲ့တိုးတက်မှုတွေအများပြားကျွန်တော်တို့လုံနိုင်ခဲ့ပါတယ်လို့သမ္မတထရမ့်ကပြောခဲ့တာပါနျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်ရှေ့ဆက်ပြီးသွားနိုင်မှုကခိုင်မာတဲ့တိုးတက်ဖြစ်ထွန်းမှုတွေရှိဖို့လိုတယ်ဆိုတာကိုနှစ်ဖက်လုံးကသဘောပေါက်လက်ခံရလိမ့်မယ်နှစ်ဖက်စလုံးအောင်မြင်မှုရနိုင်မှုကြားကာလသဘောတူညီမှုတစ်ခုရအောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာကအရေးကြီးတဲ့အချက်ဖြစ်နေတယ်လို့ National Interest အဖွဲ့ရဲ့ကာကွယ်ရေးလေ့လာမှုဆိုင်ရာနျူကြိုင်းမူဟယ်ရီကဇိုင်းနီးစ်ကပြောပါတယ်ပြီးခဲ့တဲ့နှစ်တွင်စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့ ောက်ကိုရီးယားနဲ့အမေရိကန်နိုင်ငံထိပ်သီးဆွေးနွေးမှုတောင်နှင်းမြောက်ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးမှုတွေရှိခဲ့ကြတယ်ဆိုပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သန်းစီစဉ်ကိုအကောင့်ထဲပေါ်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတဲ့အစီအစဉ်ရေးဆွဲမှုနဲ့ခိုင်မာတဲ့ကြေညာချက်တွေထွက်ပေါ်မလာဘူးဆိုပြီးတော့ဝေဖန်မှုတွေကရှိနေတာပါ
အခုဆက်လက်ပြီးတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းနဲ့ဒေါခင်မျိုးသက်တို့ကကောက်နှုတ်တင်ပြမှာပါရှင
် The Asia Times မှာဆောင်းပါးရှင်ဘော်ဒီလစ်နာရဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထူးထူးခြားခြားကျဆင်းလာနေတဲ့အကြောင်းရေးသားထားတာကိုပြောပြပါရစေဒီလိုကျဆင်းလာနေတဲ့ကိစ္စမှာစီးပွားရေးအရာကဘယ်လောက်ပါပြီးနိုင်ငံရေးအရာကဘယ်လောက်ပါနေလဲဆိုတာကတော့သိပြီးမသေးခွဲဘူးလို့ဆိုပါတယ်2018စရုပ်ထ၄လပတ်အတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ962တန်းအထိကျဆင်းသွားပြီးဒါဟာတရုတ်အစိုးရကမြန်မာစိုက်ပျိုးထွက်ကုန်ချုပ်အတွက်တင်ပို့ခွင့်ဆိုင်းငံ့လိုက်တာနဲ့ရှမ်းပြည်မြောက်ပိုင်းမူဆင်လာကအဓိကနယ်စပ်ကြိတ်ပိတ်လိုက်တာပါဝင်နယ်စပ်ကုန်သွယ်ရေးကိုတရုတ်ဘက်ကနေတင်းကျပ်လိုက်တာကြောင့်ဖြစ်ကြောင်းအဲ့ဒီသတင်းရေးသူရဲ့တုံ့တက်ချက်ကိုပါမြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်မူဆယ်ဘက်မှာပိတ်ထားတယ်ဆိုပေမဲ့လုံးဝပိတ်ထားတာမဟုတ်သလိုကချင်မြောက်ပိုင်းလွဲချင်းနဲ့ကမ်းပိုင်းဒီကိုကံဘက်ကချင်းရွှေဟော်ကျိုင်းလုံနာကမိုင်းလောက်တွေဘက်မှာတော့ကုန်းတွယ်နေဆဲဖြစ်ပြီးမြန်မာဘက်ကစံတကြားပဲပြောင်းနှံလက်ဖက်ချောင်းနဲ့ငါးထွက်ကုန်ပြန်တပ်တူတွေပါတရုတ်ကိုတင်ပို့သလိုတရုတ်ဘက်ကစိုက်ပျိုးရေးတုံးဆက်ကရီယာညက်စစ်ပစ္စည်းတန်းနဲ့တန်းမဏိပြန်လူသုံးကုန်ပစ္စည်းမျိုးစုံတင်ပို့နေတယ်လို့ဆိုပါတယ်လက်ရှိကုန်းတွယ်ကျဆင်းနေတာဟာတရုတ်ရဲ့ရေရှည်စီမံကိန်းတွေအတွက်တော့ထိခိုက်နိုင်စရာမရှိပါဘူးလို့ဆိုပါတယ်။ဒီလိုကျဆင်းရတာဟာတရုတ်ကသူ့ရဲ့စီးပွားရေးကျဆင်းနေတာကြောင့်စီးပွားရေးနယ်ပယ်ဆောင်မှာထိန်းချုပ်ဖို့အတွက်ဥပဒေအသစ်တွေပြဋ္ဌာန်းခဲ့တာနဲ့ဆက်နွယ်နေသလား။ဒါမှမဟုတ်တရုတ်ကဒေါ်လာ 3.6 ဘီလီယံအကုန်ခန့်ပြီးလုပ်နေတဲ့မြေဆုံဆဲစီမံကိန်းရပ်ဆိုင်းနေတာကိုပြန်ပြီးစဖို့အပအဝင်တခြားစီးပွားရေးလုပ်ငန်းအသစ်တွေလုပ်ဖို့အတွက်မြန်မာကိုဖိအားပေးတဲ့အနေနဲ့ချလာတဲ့ကျေပြန့်တဲ့မဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုလားဆိုတော့တဲတဲကွယ်ကွယ်မသိရဘူးလို့ရေးသားထားပါတယ်
။ဆက်လက်ပြီးဇန်နဝါရီလ21ရက်နေ့ထုတ် strategypage.com online ဆာမျက်နှာမှာမြန်မာမာတရုတ်ကပြောင်ပြောင်တင်းတင်းပူကြတဲ့အနီးသုံးဖို့စူးစမ်းနေတယ်ဆိုပြီးမြန်မာ China tries the blunt bully approach ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ကချင်ပြည်နယ်မှာဒီဇင်ဘာလကစပြီးတိုင်းရင်းသဘုံအုပ်စုတွေကြားလိလကြားအပြည့်ရဆဲထားပြီးမြေဒီအခြေအနေဟာတာရှိခံချင်မှခံမှဖြစ်ပါတယ်လို့အစချီရေးသားထားပါတယ်။အကြောင်းကတော့မကြာမီကတရုတ်သားမကြီးကကချင်ပြည်နယ်ကိုသွားရောက်ခဲ့ပြီးဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံရေကာတာစီမံကိန်းပြန်ဆောက်ွေမရဘူးဆိုရင်ကချင်ပြည်နယ်နဲ့မြန်မာနိုင်ငံမှာပေးဆက်ရမှုကြီးမားနိုင်တယ်လို့ဒေတာကအာဏာပိုင်တွေကိုပြောခဲ့တယ်လို့ထောက်ပြရေးသားထားပါတယ်။ကနဦးမြေဆုံစီမံကိန်းကို2019မှာပြီးဖို့ကြီးမားထားပေမဲ့2017ကစလို့ရပ်တန့်ခဲ့တာဖြစ်ပြီးအများအပြားမှန်တယ်လို့ယူဆရတဲ့အဂတိလိုက်စားမှုဆဆွဲချက်တွေနဲ့ဒေတာကတိုင်းရင်းသားတပုံအုပ်စုတွေထံကလက်နဲ့ဆွဲကိုင်းကန့်ကွက်မှုတွေကြောင့်ရပ်တန့်ခဲ့တဲ့အခြေစိုက်ခဲ့တယ်လို့ဆိုပါတယ်။ဒီ .twin တရုတ်နိုင်ငံဘက်ကအခြေအနေဟာပြောင်းလဲလာခဲ့ပြီးမြစ်ဆုံကရမယ့်လျှက်စစ်ဓာတ်အားမီဂါဝတ်6000ကနေ90ရာခိုင်နှုန်းကိုတရုတ်ကသုံးဖို့အရင်ကရှိခဲ့ပေမဲ့လို့လေမကြာမီနှစ်တွေအတွင်းမှာတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတာနဲ့အတူနောက်ထပ်လျှက်စစ်ဓာတ်အားလိုအပ်မှုကလည်းကျဆင်းလာခဲ့လို့ဖြစ်ပါတယ်။တကယ်တော့တရုတ်မြန်မာနယ်စပ်ဒေသတွေမှာလျှက်စစ်ဓာတ်အားပိုရှံနေတဲ့အတွက်လေမြန်မာနိုင်ငံမြောက်ပိုင်းကိုတရုတ်ကလျှက်စစ်တပ်အားရောင်းဖို့ကန့်လန့်ခဲ့တာတွေရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမြောက်ပိုင်းရှိတရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေဖြစ်တဲ့တခြားရေကာတာတွေ၊တပ်တူတွင်းတွေ၊လမ်းတွေ၊တံတားတွေဖောက်လို့မယ့်စီမံကိန်းတွေဟာလည်းတရုတ်တွေတိတ်အေးမကြည့်တော့ပါဘူး။ဒါပေမဲ့တရုတ်ကလျှက်စစ်တပ်အားနဲ့ဒီရင်းနှီးမြှုပ်နှံမှုကရတဲ့အမျက်ငွေတွေထက်ပိုပြီးလိုချင်တာတွေရှိပါတယ်။မြောက်ကိုရီးယား၊တောင်တရုတ်ပင်လယ်နဲ့တခြားသတိထားကင်တွေရမယ့်ကိစ္စရပ်တွေမှာမြန်မာရေးတန်တမာရေးထောက်ခံမှုကိုတရုတ်ကရယူလိုတာဖြစ်ပါတယ်။လူလူသိမနစ်သက်တဲ့အထူးသဖြင့်မြောက်ပိုင်းမှာစီးပွားရေးလုပ်ငန်းတွေမှာလည်းမြန်မာနဲ့အပေးယူလုပ်ဖို့တရုတ်ကဆန္ဒရှိတာတွေ့ရပါတယ်။ဒါအပြင်ခေတ်ပြီးဆစ်လက်နဲ့ပစ္စည်းတွေကိုဂျင်းလုံးတက်တာစွာနဲ့တရုတ်ကရောင်းဖို့ကန့်လန့်တာကိုလည်းမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကစိတ်ဝင်စားရရှိပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုခေတ်ပြီးလက်နဲ့ပစ္စည်းတွေမပိုင်ဆိုင်လို့ရင် Nesashi Diana also doing it. Do you obey you, Lomugu? Lekanyame, a need tama, she need a pipare, lose some of my yeta tabarishim.
Tagaro, Dokim Yutane, Dolala, Tanuga, Tinsa Keraba, a cool celebriole, Neneki, English, Tingansa, Sisingo, Dolala Tanga, Tinsa Mavashi.
Idiom
Go up in smoke.
Kibari, Salumbanga, G O go, U B up, go up ga, apogo tetwara, I N in, S M O K E, smoke ga, diniama, migo twin suro, skaitunye, lunga, divegaro, migo twine, apogo tetwara bo. Pisitugu, milano, migo twine, apogo tetware, swing, ama.
Our medical research project was cancelled halfway. So 5 years of hard work went up in smoke.
Our
medical research project was cancelled halfway. So 5 years of hard work went up in smoke. Go up in smoke.
ဟုတ်ကဲ့ရှင်ရှင်အဲ့တော့ဒီဆန်လုံးရှိစိုက်ပျိုးတဲ့လေသမားတွေအတွက်ပေါ့နော်သူတို့ကရောပြီးခဲ့တဲ့နှစ်ကတော့ဒါဥရောပဈေးကွက်ကိုဈေးကွက်တဲ့သဘောမျိုးဖြစ်မဲ့ထင်ပါတယ်ပို့နိုင်ခဲ့တယ်ဆိုတော့
ီဆန်လုံးရှိစိုက်တဲ့လေသမားတွေအတွက်ရောဆုံးရှုံးမှုပေါ့နော်ရှိနိုင်ပါသလားဆရာ
။အဲသူကတော့ဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့ကတော့တရံငယ်လုံးကိုချုပ်ပြီးတော့ဟိုပမာဏမများဘူးဆိုမယ်တကယ်တမ်းကျတော့ဒီလေသမားတွေဒါတွေဆက်ကျူးတဲ့ဆန်လုံးရှိလေမနာဆန်ရှိဆက်ကျူးတဲ့လေသမားပေါ့ဒီဆန်ရှိကိုတင်ပို့နေရဲ့ကုန်တယ်ရောပေါ့နော်။သူတို့တို့ကတော့လက်ရှိနေတာမှာရုပ်တွေဒီကွက်တဲ့ချက်ချင်းရဖို့မရှိသေးတဲ့အတွက်ကြောင့်မို့လို့သူတို့တို့ကတော့လူချင်းအနေနဲ့ကတော့တိကျမှုရှိပါ
ဒီအပြင်ကိုတရုတ်ဖက်ကိုထွက်နေတာကတော့ကျမတို့နားလည်တယ်လို့စံချမ်းပေါ့နော်ဇကွဲလိုဟာမျိုးဟိုထွက်နေတယ
်ဆိုတ
ော့အခုစံလုံးရှည်ရောက်တော့ရောတခြားဈေးကွက်ပေါ့အစားထိုးဥရောပဈေးကွက်လိုအစားထိုးဈေးကွက်မျိုးရှာနိုင်မဲ့အလားလားရောဆရာရှိပါလား
အဲကျွန်တော်တို့ချက်ချင်းရတော့မရနိုင်ဘူးပေါ့နော်ဒါမဲ့လည်းရှာဖွေဖို့တော့ကျွန်တော်တို့တောင်းခဲ့နေတာရှိပါတယ်ဒါမဲ့ချက်ချင်းအခုဘယ်ဈေးကွက်ရမလဲဆိုတဲ့ဟာတော့ကျွန်တော်မပြောနိုင်ဘူးပေါ့နော်
အဲ့တော့ဒီစံစဘာအထွန်းနှုံးတိုးဖို့အဲဒီစံစဘာအချောက်ခံဤပညာဒီသုံးဖို့ဆိုပြီးတော့ဒါမြန်မာလယ်သမားလောကမှာလည်းတိုက်တွန်းနေကြတာရှိပါလေဆိုတော့စံစဘာကအထွန်းနှုံးတိုးရုံနဲ့မဟုတ်ဘဲနဲ့ဈေးကွက်ကလည်းပေးချဖို့တော့လူတယ်လို့ထင်ပါတယ်ဒီလယ်သမားတွေအကျိုးအမြတ်အတွက်ပေါ့နော်ဆရာအဲ့တော့လယ်သမားတွေအကျိုးအမြတ်ကလည်းဆရာတို့လိုဒါကုန်တယ်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထဲမှာမူတည်နေတယ်လို့ထင်ပါတယ်ဆိုတော့ဒီစီးပွားရေးစံလောကကဒီပြပပို့ကုန်ပေါ်မှာအပိပဈေးကွက်ပေါ့နော်ဟိုတစ်နှစ်တစ်နှစ်စံဈေးနှုန်းကိုဟိုတည်တည်ငြိမ်ငြိမ်ဖြစ်လာနိုင်အောင်တွက်ချက်နိုင်မှုအထိဈေးကွက်ရှာနိုင်တဲ့အခြေအနေရှိနေပါပြီလားဆရာဘလို့ခက်ခဲတွေရှိနေပါလဲ
ဟိုလက်ရှိနေတာပါတည်ငြိမ်မှုမရှိဘူးနော်ကျွန်တော်စံဆိုရင်ဒါမနစ်ကတန်းကြီး3တန်းဝဲဆိုပြီးစံချိန်ကြီးပြင်နေတယ်ဒီနေ့တန်းကြီး2တန်းပြို့တော့မလဲလောက်ရမယ်နေတာရှိတယ်ပေါ့နော်ဒီကတော့ကျွန်တော်အနေနဲ့လောက်ရမှာတော့ပုဂ္ဂလိကကဏ္ဍတွေမရဘူးနော်သုဝကဏ္ဍကလည်းကြီးကျူးကြီးပေါ့နော်ဂါဗမန့်တို့ဂါဗမန့်နမယေထုစာချုပ်ဆုပ်စုကိုတော့ရေးကြည့်ရလို့မြင်ပါတယ်။အခုဥပမာလေးပြောရမယ်ဆိုရင်ဒါကျွန်တော်တို့ဒီစံခြေဒုသောက်ဥရောပသမဂ္ဂ GSP ထုတ်တာဗမာတွေမဟုတ်ပါဘူး။ကမ္ဘောဒီးယားကကျွန်တော်တို့ကချုပ်တာပေါ့နော်။နိုင်ငံစလုံး GSP ထုတ်။အဲဒီအချိန်မှာကမ္ဘောဒီးယားဝန်ကြီးတော်ကတရုတ်နိုင်ငံအောင်သွားပြီးဒီစံလုံးသူတို့စံရောင်းချဖို့ကြိုးစားပြီးစာချုပ်ထုတ်ဖို့တွေကျွန်တော်စောင့်ဝဲခဲ့တာတွေ့တယ်။ကျွန်တော်တို့အစိုးရအနေနဲ့လည်းဟောလာလို့ကြီးကြီးအောင်ချနိုင်အောင်ဆောင်ရွက်ပေးမှာပဲဒီကတော့အဆင်ပြေမယ်ဈေးကွက်ပူကြီးကြေကြာမယ်လို့မြင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီတရုတ်ဖက်ကိုမြန်မာဆန်ကအများဆုံးထွက်နေတယ်လို့ကျွန်မသိထားပါတယ်ဆရာအဲ့တော့တရုတ်နယ်မြန်မာအစိုးရကြားမှာဆရာပြောသလို G2G ဒီဆန်ကိစ္စညှိဖို့အစိုးရအနေနဲ့ဘာများခက်ခဲနေပါသလဲသူတို့ဘက်ကမလုံနိုင်တဲ့လက်လန်းမမီတဲ့အနေအထားမျိုးရှိနေလားဒါမှမဟုတ်လှုပ်ချင်စိတ်ကိုညှော့နေနေတာလားရှင်ဘလို့တွေ့ရပါလဲဆရာ
အဲ့တော့ကျွန်တော်တို့ကလက်ရှိနေတာလေးတော့ဒီလူကြီးလက်မှတ်ကြီးဥသာချင်းတော့မရှိသေးဘူးเนาะအဲ့တော့သူအနေနဲ့ဒီနေ့ရက်ပြဝင်းခဏရဲ့အနေနဲ့ဒီလူကြီးလက်မှတ်ကြီးထုံးတယ်တော့တော့ဝက်ဖို့တော့လူငါတော့မြင်ပါတယ်အဲ့သူအတန်းသုံးနှစ်အတွင်းမှာတော့ဒီလက်မှတ်ရဲ့သူရဲ့ဟာတော့ကျွန်တော်တို့တွေ့ရတော့မကြမိတော့ဘူးเนาะ
ဒီလက်ရှိစံဈေးကွက်အနေထားပေါ့เนาะစံဈေးကလက်ရှိထက်ကျသွားဖို့ရှိသေးလားဆရာအကြံပြအဖြစ်ပေါ့เนาะရှေ့မြှော့ပြီးတော့ဆရာခုနပြောတော့တင်ပို့ဖို့ပြပတင်ပို့နိုင်မှုကတော့ရော့သွားနိုင်တယ်လို့ဆရာတို့ခန့်မှန်းထားပါတယ်ကျွန်မလည်းဟိုစောင်းမားတွေမှာဖားပါတယ်ဆိုတော့စံဈေးနှုန်းကရောဘယ်လိုဖြစ်လာနိုင်ပါသလဲရှင်ဆရာ
ကျွန်တော်ဆိုရင်တော့ညီစဘာပေါ်တဲ့ချိန်မှာเนาะဒါမဲ့ဒီမတ်ဆာကိုဒီပေမျိုးတော့မှညီစဘာပေါ်တဲ့ချိန်မှာတော့စဘာဈေးစတင်နိုင်တဲ့နေရာမျိုးစုံတွေ့နိုင်ပါတယ်ဟာတည်းကြပါတော့
။ချက်ဈေးကွက်မတည်ကြတဲ့အတွက်ကြောင့်လားဘလို့အချက်တွေကြောင့်ပါလဲရှင်
။မှန်ပါတယ်။ဈေးကွက်မတည်ကြဘူး။ဒီပါပို့တဲ့ရော့ကြပါလေဆိုတော့
။ဟုတ်ကဲ့ပါရှင်။ဆရာတို့ပြည်တွင်းမှာရောစံစဘာကပြည်တွင်းဈေးနှုန်းတက်မှာကိုလည်းပူနေကြရတဲ့အနေအထားလည်းရှိတော့ပြည်တွင်းဈေးနှုန်းအနေနဲ့ရောဘလို့မျိုးကြုံတွေ့နိုင်ပါလဲရှင်
။ပြည်တွင်းဈေးနှုန်းတော့တက်ဖို့တော့စိတ်မညစ်ပါဘူး။ဆရာတို့ဒါပြည်တွင်းဒီပါဆိတ်ဆက်နေရပါတော့။ကျွန်တော်မနေ့ကစံဈေးတက်တယ်ဆိုတာလဲစံတန်းချင်း၃တန်းဝဲကြပါမယ်။ဒီပါကိုပို့လို့စံဈေးထိုင်းဆောင်ကောင်းနေတာပါနော်။ဒီနေ့ကတော့ဒါစံသွားမယ်ဆိုရင်ကိုရှမ်းမဲ့သဘောရှိတာပေါ့နော်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဆရာဒေါက်တာဆိုတော့
ဒါကတော့စီးပွားရေးကဏ္ဍကိုမတ်တိန်ကီထိုက်ကတင်ဆက်သွားတာပါအခုတော့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင်
လူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစာအုပ်တွေအထင်ကရနေရာတွေကိုနောင်လောင်နောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်အောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ် Maryland ပြည်နယ် Hartford ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဝင် Betsy Lehman ကတော့ဒီဝစ်ဆောင်တွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်းထားတယ်လဲဆိုတာကိုအခုလိုရှင်းပြပါရစေ
။ It's part of our social history. How people dressed.
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘလို့ဝတ်စားကြတယ်ဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေ။ဆိုင်းဆန်တဲ့အချက်အလက်တွေလိုပဲဒီဝတ်စုံတွေဟာသမိုင်းရဲ့အစိတ်အပိုင်းပါပဲလေ။
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်။နှစ်ပေါင်းများစွာတင်စီထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရာမပြတ်ပြန်ချုပ်ပြပင်လေးရှိပါတယ်။အဲ့လိုပြန်လည်ပြင်ဆင်ရမှာသမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ရွံ့စေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ်။
You can find almost anything on the internet. We have some books that we
internet ပေါ်မှာအားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်။တကယ်လို့တခုခုကိုတည်တည်ချာချာသိဖို့လိုမယ်။အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ
။ဒီလိုလာရောက်လူတန်းကြတဲ့ရှင်အောင်အဝတ်ထည်တွေထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်။ဒီအဝတ်ထည်တွေရေရှည်ခံအတွက်တော့အဆင်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်စီပါတယ်။ Hartford ရှင်အောင်အဝတ်ထည်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီး Maryland ပြည်နယ် Bell Air မြို့ကစားရိုက်ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါ။အဖွဲ့ဝင် Marian Skowinski က
the recording of the history our past
သမိုင်းအချက်အလက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောက်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာတယ်လဲဆိုတာကိုသိရမှာပါ
ဒီပြားလိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေဆာရွက်စာရန်တွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes my mother is a
ရှေးအောင်အဝတ်ထည်တွေကိုကြိုက်ပါတယ်အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်အချိန်ယူရလဲဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ
်ရှင်းအောင်လက်ရတွေကိုထိမ့်သိမ်းထားနိုင်မှုဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လဲစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရခင်ဗျာမော်တော်ကားတွေရေသွင်းတဲ့ဘေးအနေလုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်တက်တာစရိတ်နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြိုင်ဆိုင်ရှာဖွေနေပါတယ်။အခုကမှတော့မော်တော်ကားကိုရီတွေကိုပိုးပြီးတော့ပေါ်ပေါင်းအောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအနေနဲ့မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အထူးသဖြင့်ဒီ American ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမတော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရင်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာအင်စတီကျူ NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီးယားရဲ့ခန္ဓာရင်အားကိုမထိခိုက်စေဘဲပိုပေါ်ပါအောင်လုပ်နိုင်တယ်လို့ဆိုရတဲ့ NIST မော်တော်ကားကိုရီးယားတည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The test in the automotive companies does is fairly simple.
ထိကျမှုကိုဘလောက်တိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်ဖြင့်မော်ဒယ်တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့ဤမျိုးစုံနဲ့စမ်းသပ်နေပါတယ်
။မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါပေါပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်။ပေါ်ပါတဲ့မော်တော်ကားကိုယ်တဲ့စမ်းသပ်တိဆောက်ရေးအခန်းမှာတော့တထုဇာနမူနာတွေကိုဆေးဖြူတုပ်ပြီးဆေးအမင်းနဲ့အဲ့ဒီပုံမှာထပ်ဖြန်းပြီးတော့စမ်းပါတယ်ဖော့စကီက
We can deform the material in the center here in a very
ဒီကားကဒီအလဲမှာဘာဖြစ်သွားတယ်လဲဆိုတာစမ်းတက်တာပါကားကိုယ်ရဲ့နေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပါ
နမူနာတထုဇာကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုးပြီးတော့အနေအထားအမှန်ကိုတွေ့နိုင်ပါတယ်။ Foskey ကအခုလိုရှင်းပြပါရယ်
။ To give an example of what they're looking for
တကယ်လို့ဒါနမူနာတထုဇာကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတထုဇာလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ်။
သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လုပ်သူတွေဟာတက်ထုဇာတွေကိုသာမဟုတ်ဘဲဖိုင်ဘာဇာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါ။ဒါပေမဲ့လည်းဒီ program တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ။
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးကြပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကြတတ်တာပြီးဘယ်သူမှမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်။
အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးတဲ့အနေငယ်သာပူကြီးတဲ့ဂျိုရုဆက်တော်ရေးအထူးဆက်တလုံးကိုဖန်တီးနေသူပါ
In fact, this is a military type technology. The problem is the
size. ဟာစစ်ဖက်မှာသာသုံးတဲ့နည်းပညာမျိုးပါ။ပြဿနာကစစ်တပ်မှာအခုသုံးနေတဲ့ဂျိုရုဆက်တော်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပါ
။စစ်ဖက်ကလက်ရှိသုံးနေတဲ့ဆက်တွေထက်ဈေးသက်သာပြီးအလုပ်လုပ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်တော်ရေးဆက်တွေကိုခက်ပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါ။အဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်သွယ်ဂျိုရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy
ကာကွယ်ဌာနကမ္ဘာပေါ်မှာအကြီးဆုံးအဖွဲ့အစည်းကြီးပါလက်ဝဲလုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြပ်ရပါမယ်ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလားတည်ဆုံသွားမလားဆိုတဲ့လမ်းတစ်လမ်းပေါ်မှာရှောင်နေကြရတာပါ
ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့နည်းပညာကိုအသုံးပြုပြီးအနေနဲ့နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမဲ့လက်ရှိနည်းပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာနည်းပညာကုမ္ပဏီတွေဟာအစင်းမြင့်နည်းပညာသုံးစက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောပါရယ
် You know have this minimal viable product
ဒီလိုအစင်းမြင့်နည်းပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်။
မကြသေးခင်ကကျင်းပခဲ့တဲ့ Mike Ken Institute Global ညီလာခံမှာတော့အစင်းမြင့်နည်းပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ
် As a broad statement government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး
လွန်ခဲ့တဲ့18လကစားပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတစ်ဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space ကုမ္ပဏီအနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါရယ်ခင်ဗျာ
ကောဘက်စင်တင်ဆက်နေတဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။အမေရိကန်ဆိုးရံရံတစိတ်တစ်ပိုင်းပိတ်ထားခြင်းအတွင်းမှာလောက်ခမရပဲနဲ့အလုပ်လုပ်နေရတဲ့တိုင်းနယ်ချီတဲ့အရက်ဖက်အစိုးရဝန်ထမ်းတွေဟာကြီးမြတ်တဲ့မျိုးချစ်ပုံကိုယ်တွေဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပြီးမဲ့ရက်ပေါင်း31ရက်ကြာစံချိန်တက်တင်ခဲ့တဲ့အစိုးရရန်တရား၄ပုံတပုံရက်ဆိုင်ထားမှုအဆုံးသတ်ဖို့တော့အဲ့ဒီနေ့မှာဘာမှလှုပ်ဆောင်ပေးခဲ့တာမရှိပါဘူးသမ္မတထရမ့်ကအမေရိကန်နဲ့မက္ကဆီကိုကြားနယ်စပ်တိုင်းကာရံဖို့အတွက်သူ့တက်တာကနေထပ်မံတောင်းဆိုခဲ့တာပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကသူ့ရဲ့ဗြိတိန်နိုင်ငံ EU ကနေခွဲထွက်တဲ့ဒုတိယအဆီဇင်ကိုတနင်္လာနေ့မှာချပြလိုက်ပါတယ်။ဒီဒုတိယအဆီဇင်ဟာပထမဆုံးကသူတင်ပြခဲ့တဲ့ပထမအဆီဇင်နဲ့အတော့ကိုတူးနေတာပါ။ဝန်ကြီးချုပ်မြေက EU အရေးကနေအိုင်ယာလန်နဲ့နယ်စပ်ကျော်ဖြတ်ရမှာစစ်ဆေးမှုတွေတိုးမဲ့အရေးအထိအပြောင်းလဲအလုံးကိုစိတ်ချအောင်လုပ်ပြီးမှ EU ကနေဗြိတိန်နှုတ်ထွက်မဲ့သူ့ရဲ့အဆီဇင်ကိုရေးဆွဲပြီးပါလီမန်လက်တွေအတည်ပြုချက်ရယူဖို့အတွက်စ조사နေတာဖြစ်ပါတယ်။သူ့ရဲ့လောက်ရကိုမယုံနိုင်အောင်ဖြစ်ရတယ်လို့တိုက်ခန်းတွေကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းနယ်နိမိတ်မြင်းပေါ်က zero line ဆုံမှာခိုလုံးနေတဲ့ရွန်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အင်္ဂါနေ့မှာတော့မစ်ရန်ဟီလီဟာကောက်ဆက်ဘဇားမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းအပဝင်ရွန်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ဖို့ရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့လာမယ့်လ February လကုန်ပိုင်းကနောက်တစ်ကြိမ်ထပ်တွေ့ဆုံကြဖို့ရှိပြီးဒီထိပ်သီးတွေ့ဆုံမှုမတိုင်ခင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့မြောက်ကိုရီးယားအရေးကိုပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကတင်ပြချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကီထိုက်ပါရှင်။အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမအင်ဂျင်နီယာရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington.